Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်းကနေ2020ခုနှစ်ဧပြီလ12ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုအတန်းလွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်နိုင်ကပြန်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာခရီးယံဘာသာဝင်တွေရဲ့အထွတ်မြတ်ထားရနေ့တစ်နေ့ဖြစ်တဲ့ Easter ပွဲတော်ဝတ်ပြုဆုတောင်းပွဲအခမ်းအနားကို Catholic သာသနာပိုင်ပုပ်ဟမ်မင်းကြီး Francis ဦးဆောင်ပြီးတော့ Vatican News က Saint Peter ဘုရားကျောင်းမှာဒီနေ့ကျင်းပခဲ့ပါတယ်ပုံမှန်အဖြစ်တော့စိန့်ပီတာရင်းမြစ်မှာ Easter ပွဲတော်ဝတ်ပြုဆုတောင်းပွဲအခမ်းအနားကိုကမ္ဘာတစ်ဝန်းကခရစ်ယာန်ဘာသာဝင်တွေတိတ်လက်ချီတက်ရောက်တာဖြစ်ပေမဲ့ဒီနေ့မှာတော့ကမ္ဘာတစ်ဝန်းမှာဖြစ်နေတဲ့ Coronavirus ကူးစက်မှုတွေကြောင့်ဒီဝတ်ပြုဆုတောင်းပွဲအခမ်းအနားကိုလူလူတွေကိုတက်ရောက်ခွင့်မပေးဘဲဝတ်ပြုဆုတောင်းပွဲကိုလည်းဖျားကြောင်းအတွင်းမှာပဲကျင်းပခဲ့တာဖြစ်ပါတယ
် In considerazione delle circostanze si allettino pure le sanzioni internazionali.
ဒီနေ့မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရလို့တည်ဆုံးခဲ့တဲ့သူတွေနေမကောင်းဖြစ်ခဲ့တဲ့သူတွေနဲ့မိသားစုဝင်တွေအပါအဝင်ကိုချစ်တဲ့ခင်တဲ့သူတွေကိုဆုံးရှုံးလိုက်ရတဲ့သူတွေအတွက်ဆုတောင်းမေတ္တာပို့သနေပါတယ်လို့ပုပ်ဟမ်မင်းကြီး Francis ကပြောသွားတာဖြစ်ပါတယ်။ဒီဝတ်ပြုဆုတောင်းပွဲကိုတော့ကမ္ဘာတစ်ဝန်းကခရစ်ယာန်ဘာသာဝင်တွေကြီးစုနိုင်ဖို့အတွက်ဆိုပြီးတော့ Vatican ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့ပြီးတော့ခရစ်ယာန်ဘာသာဝင်တွေအတော်များများဟာလည်း Internet Online ကနေပဲဝတ်ပြုဆုတောင်းပွဲကိုကြီးစုခဲ့ကြပါတယ်ခင်ဗျာ။ဝါရဝမကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းအရေးတွက်ဟာအခုဆိုရင်တသန်း9သိန်းကျော်သွားပြီဖြစ်ပြီးတော့ဒေဆုံးသူစုစုပေါင်းဟာလည်းတသိန်းကျော်ရှိပါတယ်။ဥရောပဘက်မှာတော့စပိန်နိုင်ငံမှာယောဂါကူးစက်ခံသူတသိန်း6000ကျော်နဲ့ယောဂါကူးစက်ခံမှုအများဆုံးဖြစ်နေတဲ့နိုင်ငံဖြစ်ပြီးဒေဆုံးသူဦးရေက16000ကျော်ရှိပါတယ်။အီတလီမှာတော့ယောဂါကူးစက်ခံသူအရေးတွက်ကတသိန်းခွဲကျော်ရှိပြီးဒေဆုံးသူအရေးတွက်က19000ကျော်ရှိတာကြောင့်အီတလီဟာကမ္ဘာမှာအမေရိကန်ပြည်ရဲ့လူသေဆုံးမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ပြည်ထောင်နိုင်ငံမှာတော့ယောဂါကူးစက်ခံရသူ33000ကျော်နဲ့သေဆုံးသူ13000ကျော်ရှိပြီးဂျာမနီမှာတော့ယောဂါကူးစက်ခံရသူ32000ကျော်ရှိပါတယ်။ဒါပေမဲ့ဂျာမနီနိုင်ငံမှာသေဆုံးသူအရေတွက်ကတော့2000ကျော်ပဲရှိပါတယ်။ဗြိတိန်မှာတော့ယောဂါကူးစက်ခံသူအရေတွက်ဟာ9900ကျော်ရှိလာနေပြီဖြစ်ပြီးတော့သေဆုံးသူအရေတွက်ကတော့9000ကျော်ရှိပါတယ်။အချိန်ထဲမှာပဲတောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးယောဂါပျောက်ကင်းသွားပြီဆိုပြီးမှဗိုင်းရပ်စ်ပိုးပြန်တွေ့လာနေရတာကြောင့်ဒါကိုစောင့်ကြည့်နေတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကမနေ့ကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံထားတဲ့လူနာ92ယောက်ပြန်ပြီးနေကောင်းလာတာကြောင့်ဆေးရုံကဆင်းကနီးမှာဗိုင်းရပ်စ်ပိုးပြန်ပေါ်လာတာဖြစ်တယ်ဆိုပြီးတော့တောင်ကိုရီးယားနိုင်ငံရဲ့ယောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုဆိုရင်သေဆုံးသူအရေအတွက်ဟာ2000ကျော်သွားခဲ့ဖြစ်ပါတယ်။ဒါကြောင့်အမေရိကန်ဟာအီတလီနိုင်ငံကိုကျော်ပြီးတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူသေဆုံးမှုအများဆုံးနိုင်ငံဖြစ်လာပါတယ်။အဲဒီသေဆုံးသူတွေကထပ်ဝက်လောက်ဟာနယူးယောက်မြို့နေရာတစ်ဝိုက်ကဖြစ်ပါတယ်။အင်ဒီယားနာအိုင်ဝါပြည်နယ်ကတကြီးရွယ်ကိုစောင့်ရှောက်ပြီးတဲ့ဘိုးဘွားရေးသားတွေမှာလည်းသေဆုံးမှုတွေနဲ့ဒူအမေရိကန်အလယ်ပိုင်းကပြည်နယ်တွေမှာဗိုင်းရပ်စ်ကူးစက်မှုတွေပိုများလာတာကြောင့်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။အင်ဒီယားနာပြည်နယ်ကဘိုးဘွားရေးသားမှာတော့ COVID-19 ကပ်ရောဂါကြောင့်အိမ်မှာရှိတဲ့သူ24ယောက်သေဆုံးခဲ့ပြီးတော့ Iowa ပြည်နယ်မှာလည်း19ယောက်သေဆုံးခဲ့ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အကျဉ်းထောင်တွင်သေဆုံးမှုတွေကြုံနေရတဲ့ Chicago မြို့ကကုတ်ခရိုင်မှာတော့ရုပ်အလောင်း2000လောက်ထားနိုင်တဲ့ယာယီရေခဲရိုက်ကိုဆောက်လုပ်ထားပါတယ်။အမေရိကန်နိုင်ငံတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူရေအတွက်ဟာ9300ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေရှိလာတာကြောင့်တရုတ်နိုင်ငံလေးကိုဝင်လာတဲ့နိုင်ငံသားတွေကိုစစ်ဆေးစောင့်ကြည့်တာတွေတိုးလာနေပြီးတော့နေဆက်အဝင်ထွက်တွေကိုလည်းတရုတ်အာဏာပိုင်တွေဘက်ကတင်းကျပ်လာနေပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူဟာ69ယောက်ရှိပါတယ်။ဧပြီလ10ရက်နေ့ကဗိုင်းရပ်စ်ကူးစက်ခံရသူ46ယောက်ကိုတွေ့ခဲ့ပြီး17ရက်နေ့မှာတော့နောက်ထပ်ကူးစက်ခံရသူ53ယောက်ရှိတာကြောင့်အခုဆိုရင်ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူစုစုပေါင်းဟာ69ယောက်ရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံရတဲ့သူ53ယောက်ထဲက2ယောက်ကလွယ်ပြီးကျန်တဲ့51ယောက်ကတရုတ်နိုင်ငံသားတွေဖြစ်ပြီးတော့သူတို့ဟာရုရှားကနေတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုလေယာဉ်တစ်စင်းနဲ့လာခဲ့ကြတာဖြစ်ပါတယ်။တရုတ်နိုင်ငံအရှေ့မြောက်ပိုင်းကဟေလုံကျန်းပြည်နယ်မှာတော့မနေ့ကရုရှားနိုင်ငံကပြန်လာတဲ့သူ21ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ခဲ့ရတာကြောင့်ရုရှားနိုင်ငံရဲ့နေဆက်ကိုပြန်မဖွင့်သေးပဲမနေ့ပြန်တနင်္လာနေ့ကစပြီးတော့ဆက်ပြီးတော့ပိတ်သွားမှာဖြစ်တယ်လို့ပြောကြလိုက်ပါတယ်ခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာ ဆိုင်းဒိုမီတာ58 kHz 585တို့ဖြင့်စနေတင်းတွေမှာဆိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်နေပါတယ်ရှင
်ကျမများသတင်းအောင်ပါရှင်ဒီနေ့ကိုဆက်လက်ကြီးညာပြီးသွားပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူတရက်ထဲမှာအများဆုံးဖြစ်လူနာသစ်ခုနှစ်ဦးကိုတနင်္ဂနွေနေ့အစောပိုင်းမှာပဲအတည်ပြုလိုက်ပါတယ်တနင်္ဂနွေနေ့ပိုင်းသတင်းထုတ်ပြန်ချက်အရလဲခုမြို့နယ်မှာ2ဦး၊ရွှေပြည်သာမြို့နယ်က2ဦးနဲ့အင်းစိန်မြို့နယ်က9ဦးတွေ့ရှိခဲ့တာဖြစ်ပါတယ်နောက်ထပ်တွေ့ရှိရတဲ့တခွဲအတည်ပြုလူနာ9ဦးစလုံးကျန်းမာရေးကောင်းမွန်တယ်လို့ဆိုပါတယ်တနင်္ဂနွေနေ့အစောပိုင်းထိကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရသေဆုံးသူ3ဦးအပါအဝင်ရောဂါကူးစက်ခံရသူ38ဦးအထိရှိပါတယ်မြန်မာနိုင်ငံမှာတကြံကာလအတွင်းအသွာအလာနေထိုင်နေဆင်ခြင်မှုအာဏာပိုင်တွေကတတိပေးထားတဲ့အတွက်ဒီကနေ့တကြံဂျုံနေမှာခရိုင်းနှစ်တွေလို့စီစီကားကားရေကစားတာမျိုးမတွေ့ရပါဘူးမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတိုးလာတာနဲ့အမျှရောဂါလက္ခဏာဆောင်ကြည့်ချိန်နဲ့ဆိုင်တဲ့ညွှန်ကြားချက်အစ်စ်တွေကိုလည်းထပ်မံထုတ်ပြန်ထားပါတယ်အရင်က facility quarantine အသွာအလာပိတ်ပင်ကန့်သတ်တဲ့14ရက်ကာလကို21ရက်အထိနဲ့မိမိနေအိမ်မှာတည်ကြားနေထိုင်တဲ့ home quarantine ကာလ9ရက်စုစုပေါင်း28ရက်အထိတိုးမြှင့်သတ်မှတ်ခဲ့ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလည်းသူ့ရဲ့ Facebook စာမျက်နှာမှာပြည်ပလီရင်ဆိုင်ရာမှုကိုတားမြစ်ထားတာကို April 30ရက်နေ့အထိတိုးမြှင့်လိုက်ကြောင်းဖော်ပြထားပြီးထိုင်းနိုင်ငံဘက်ကအများပြပြန်လေရောက်ရှိလာမယ့်မြန်မာရွှေ့ပြောင်းလူသမားတွေကိုလည်း April 30ရက်နေ့အထိစောင့်ဆိုင်ဖို့ပန်ကြားထားကြောင်းကြေညာထားပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်ကင်း COVID-19 ရောဂါကာကွယ်တားဆီးအတွက်အကူအညီတွေပေးရသွားမယ်လို့ရန်ကုန်မြို့ကုလသမဂ္ဂအဖွဲ့ရုံးကပြောပါတယ်။ဒီအကူအညီတွေအတွက် American Dollar 1.2 billion ကျော်သုံးစွဲသွားမှာဖြစ်ပြီးလူနေမှုဘဝနဲ့စားနပ်ရိက္ခာဖူလုံရေးရန်ကုန်ငွေအဖွဲ့ Lift ကနေတဆင့်ပေးအပ်သွားမယ်လို့ကုလသမဂ္ဂအဖွဲ့ရုံးက April 17ရက်နေ့ကကြေညာထားပါတယ်ရှင်။COVID-19 ကပ္ပကယောဂကျုံနေရတဲ့ထိုင်းနိုင်ငံနေရာအတော်များများမှာတကြံကာလအတွင်းအရက်သေးစာရောင်းချမှုကိုဒီသတင်းပတ်ထဲမှာစတင်ကြားမြင်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဟန်တာရဲ့အနေနဲ့တကြံကာလမှာလူစုလူဝေးမလုံနိုင်အောင်ရည်ရွယ်ပြီးအစိုးရကကြားမြင်လိုက်တာပါ။နှစ်စဉ် April 13ရက်ကနေ15ရက်နေ့ထိကျင်းပလိရှိတဲ့တကြံပွဲကိုဒီနှစ်မှာတော့ COVID-19 ကပ္ပကယောဂကြောင့်အစိုးရကရွှေ့ဆိုင်းထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာပြီးခဲ့တဲ့တောက်ကြနေ့ကစပြီးအရက်သေးစာရောင်းချခွင့်10ရက်ပြည့်ပင်ထားတယ်လို့တခြားဒေသ49ခုမှာ April 15ရက်နေ့အထိနဲ့လောက်ကုန်ပိုင်းအထိတားမြစ်ထားတယ်လို့ထိုင်းပြည်ရဲ့ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ယူရိုဘဏ်ကောက်မှာလည်းစီးပွားရေးလုပ်ငန်းတွေနဲ့ဈေးဝယ်စင်တာကြီးတွေကိုပိတ်ထားပါတယ်။တကြံကာလမိသားစုတွေရှိရာမျိုးတွေစီအလဲပြန်လေးရှိသူတွေကိုလည်းမိမိတို့မျိုးရွာတွေစီမပြန်ကြဖို့အစိုးရကတိုက်တွန်းထားပါတယ်။မနေ့စနေနေ့အထိထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ2500ကျော်နဲ့သေဆုံးသူ30ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံမှာယောဂါထိန်းချုပ်နိုင်ခဲ့ပြီးတဲ့နောက်အခုနောက်ထပ်ကူးစက်မှုအသစ်60ကျော်ရှိတဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်ကူးစက်သူအများစုဟာပြည်ပကပြန်လာသူတရုတ်လူမျိုးတွေစီကဖြစ်တယ်လို့လည်းဆိုပါတယ်အိန္ဒိယနိုင်ငံမှာလည်းမွန်ပိုင်းမြို့ကစီးရင်သားများစုနေထိုင်တဲ့ဒါရာဗီခရိုင်မှာယောဂါပိုကူးစက်ခံရသူ43ဦးထိတိုးလာပြီး4ဦးသေဆုံးခဲ့တယ်လို့မြို့တော်ကောင်စီပြောခွင့်ရဗီဂျီခဘေဖတ်ထေကအေအက်ဖီသတင်းဌာနကိုပြောပါတယ်မလေးရှားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4600ကျော်နဲ့သေဆုံးသူ86ဦးရှိပြီးအရှေ့တောင်အာရှမှာယောဂါကူးစက်မှုအများဆုံးဖြစ်နေပါတယ်ပြန်လည်ကောင်းမွန်လာသူ4500ကျော်ရှိတယ်လို့လည်းမလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာဒီကနေ့တနင်္ဂနွေဒီအထဲမှာရင်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ90လောက်ရှိခဲ့ပြီးနိုင်ငံအဝိုင်းအစ္စတာပွဲတော်တွေကိုလည်းဖျက်သိမ်းထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ယောဂါပိုးကူးစက်ခံရသူ4000ကျော်နဲ့သေဆုံးသူ380ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။စင်ကာပူနိုင်ငံမှာစနေနေ့ထိစီးရင်တွေအရယောဂါကူးစက်ခံရသူ2900ကျော်နဲ့သေဆုံးသူ10ဦးရှိပြီးအသွားအလာဝင်ထွက်တွေကိုတစ်စိတ်တစ်ပိုင်းအပြင်ကန့်သတ်ပိတ်ပင်ထားပါတယ်။ COVID-19 ကပ်ရောဂါကြောင့်အရှေ့တောင်အာရှနိုင်ငံတွေမှာအသွားအလာဝင်ထွက်ကန့်သတ်ထားတာစီးရဲသားတွေအလုံးလမဲ့ဖြစ်ရတဲ့ကြောင့်စီးပွားရေးကျဆင်းမှုကရင်နဲ့ရင်ဆိုင်နေကြရတာပါအရှိတောင်အာရှဟာနှစ်ပေါင်း40အတွင်းစီးပွားရေးမှာအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်ရနိုင်ကြောင်းလဲကမ္ဘာ့ဘဏ်ကသတိပေးထားပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံကတာလီဘန်အဖွဲ့ကသူတို့ဖမ်းဆီးထားတဲ့အာဖဂန်အစိုးရအကြီးအကဲ20ကိုပြန်လွှတ်ပေးမယ်လို့တနင်္ဂနွေနေ့ကကြေညာပါတယ်။အဲ့ဒီအကြီးအကဲတွေကိုကမ္ဘာ့ချက်ချင်းနေအဖွဲ့ကတဆင်လွှဲပြောင်းပေးမှာဖြစ်တယ်လို့လည်းတာလီဘန်အဖွဲ့ပြောခွင့်ရဆူဟိလ်ရှဟီမာ Twitter စာမျက်နှာမှာရေးသားထားပါတယ်။18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေး American ပြည်အောင်စုနဲ့တာလီဘန်အဖွဲ့တို့ကြားရထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်မှာဒီလိုအကြီးအကဲတွေအပြန်လည်လွှတ်ပေးဖို့အချက်လည်းပါဝင်ပါတယ်။အာဖဂန်နစ္စတန်ဆိုရတဲ့ကလည်းရာချီတဲ့အရေးအတွက်ရှိတဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ပါရဲ့ရှင် တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးခဲ့တာပါ။အခုဆက်ပြီးတော့သတင်းမော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူတွေနဲ့ကျန်းမာရေးဝန်ထမ်းတွေပါပါဝင်လာတဲ့အတွက်မြန်မာစစ်တင်ညာရှင်တွေစိုးရိမ်မကင်းဖြစ်လာနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ COVID-19 ကမ္ဘာ့ကယောဂါကြောင့်သေဆုံးသူ3ဦးအပါအဝင်ကူးစက်သူ40လောက်ရှိနေတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေပါကူးစက်ခံရတဲ့အတွက်တာဝန်ရှိသူတွေအနေနဲ့ချိုးတီကာဝေးရေးအစီအမံတွေလိုအပ်နေတဲ့အကြောင်းမြန်မာစစ်တင်ညာရှင်တွေကသတိပေးနေကြတာပါ။ယောဂါကာဝေးထိ ंछ ုံရေးတဲ့ကုသရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းဖြစ်ကူညီနေတဲ့အထွေထွေယောဂါကူဆရာဝန်ဒေါက်တာကျော်စွာဦးကတော့ဆေးရုံဆေးကပ်တွေမှာလိုအပ်တဲ့ဆေးပစ္စည်းတွေဖြည့်ဆည်းပြီးပြင်ဆင်ထားဖို့လိုနေပြီလို့အခုလိုပြောပါတယ်
။မနေ့ကတော့ကျွန်တော်ဒီမြန်မာနိုင်ငံရဲ့ကျန်းမာရေးဝန်ထမ်းပေါ့နော်ဒီရှောင်းဝမ်းမမတယောက်ပေါ့နော်ကိုကူးစက်ခြင်းခံလိုက်ရတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီလူနာနေစီတော့ဒီဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေပေါ့နော်ဆရာမတွေအခြားသောဒီရှေ့ဘက်နဲ့ပြင်လာပတ်သက်တဲ့ဒီဘာလို့ကူးစက်ထုံးကတော့ဘာဖြစ်လဲဟိုများတယ်ပဲပြောမှာပေါ့နော်ကျွန်တော်ဒီကမ္ဘာတစ်ခင်းမှာလည်းကူးစက်ခံရကျုပ်လည်းအသက်ဆုံးမသည့်ရှိတာလည်းကျွန်တော်တို့ကြည့်ရတယ်ပေါ့နော်ဆိုတော့အခုဒီကူးစက်ခံရတဲ့မမကျွန်တော်သူကဒီလူနာရဲ့အသက်ကိုကယ်ရင်းနေပေါ့နော်ပြရတော့ဆိုလို့ရှိရင်ဒီဆန်လေးဒါတက်ဖို့အတွက်ချစ်ကိုထည့်တယ်ပေါ့နော်အဲကိုယ့်ရဲ့အသက်ကိုတော့ပရဏမထားခွင့်နဲ့လူနာကိုကယ်ဖို့အတွက်ကြိုးစားနေဖြစ်သွားတာပေါ့နော်တခါကြတော့လေဒီနာအသက်လူရတဲ့ကိစ္စတွေမှာတော့တခါလေအဲ့လိုရှိတာပေါ့နော်ဆိုတော့ဘာဖြစ်လဲပေါ့အခုတော့မိမတော့ဒါကျွန်တော်တို့ကျမကြီးဝန်ထမ်းတွေအတွက်တော့အန္တရာယ်ပေါ့နော်ဒီတိပေးတွေတော့ဖြစ်သွားပြီအဲဒါကြောင့်မလို့ကျွန်တော်တို့ဒီနိုင်ငံတော်ပိုင်းကလည်းကျောင်းကြီးပိုင်းကပေါ့နော်ကျွန်တော်တို့လက်ရှိစေယုံကြီးတွေပေါ့နော်ဒီမကပိုင်းကဟိုဒီတိုက်နယ်စေယုံကြီးတိုက်နယ်ဆရာဝန်တွေတိုက်နယ်မှာလုပ်နေတဲ့ဒီကျမ်းမာရဲ့ဟိုအောက်ခြေထိသွားနိုင်မဲ့ဒီဝန်ထမ်းတွေအတွက်ကိုပြည့်ပြည့်စုံစုံနဲ့ဒီပစ္စည်းတွေပေါ့နော်ကာကွယ်မှုပိုင်းရဲ့ပစ္စည်းတွေကိုပြည့်ပြည့်စုံစုံပေးနေခြင်းနဲ့နောက်ပြီးတော့တကယ်ဒီ precaution လုပ်ရမယ့် guideline တွေလည်းဒီထက်ပိုပြီးတော့ဟုတ်ပါများချက်လုပ်တင်နေဆိုတော့လူကြီးအနေနဲ့စဉ်းစားပြီးချက်ပြီးတော့ဒီအထိရောက်အောင်ကျွန်တော်တို့ညွှန်ကြားပေးဖို့တော့အရေးကြီးပါတယ်
။လူလူကျန်းမာရေးပြပြပေးနေတဲ့ဒေါက်တာဘိုးအောင်ကျော်နိုင်ကလည်းကျန်းမာရေးဝန်ထမ်းတွေကိုယောဂါကူးစက်ခံရတဲ့အဖြစ်မျိုးနဲ့မကြုံရအောင်ဆောင်ရွက်တင်တာတွေကိုအခုလိုအကြံပြုထားပါတယ်
။တနင်္ဂနွေလုံးအတိုင်းအတာနဲ့ဆိုရင်တော့ဒီဝိသုံနေရအစအကြီးကြီးကြာလာတဲ့အခုဒီဖြစ်ဖြစ်လာရင်ကျန်းမာရေးဝန်ထမ်းတွေကတော့ပြောတဲ့ဒီကာကွယ်သူစီးနေတာတနည်းပြကြအဲ့ဒါမျိုးမလုပ်ဘူးဆိုရင်နောက်ထပ်ကူးစက်မှုတက်လာလို့ရှိတာပေါ့နော်အဲ့ဒါကိုစက်တော့ဖို့အတွက်ကဒီလမ်းပေါင်းစုံတောင်းရမယ်ဆိုရင်ကျွန်တော်ပြောရဲကျန်းမာရေးဝန်ထမ်းတွေကိုစီစီအစီအစဉ်ထောက်ပံ့ပေးမှပဲဒီကူးစက်မှုကိုရှင်းချနိုင်မှာလို့ကျွန်တော်ပြောနေတယ်ပေါ့နော်ထိတ်ထုတ်ကားကိုထိတ်ထုတ်ရေးတော်မူဒီကနေ့ဒီမှာကြီးတဲ့စင်တာကိုစီစီပြေးဆုံးတော့ဆိုရင်တော့ချက်ကြည့်ကူးစက်မှုလုံးထောက်ချနိုင်မှာလို့ထင်တယ်ပေါ့နော်ကျန်းမာရေး
COVID-19 ကယောဂါကာကွယ်ရေးဝိုင်းဝန်းကြိုးပမ်းတည်ကြတဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်စေတနာဝန်ထမ်းကူညီသူတွေအနေနဲ့လည်းကိုယ်တိုင်ကူးစက်မခံရအောင်အထူးသတိထားဖို့လိုရတယ်လို့အမေရိကန်ပြည်ထောင်စုကဆေးသိပ္ပံပညာရှင်ဒေါက်တာဘေးဘီဆိုးကလည်းသတိပေးပါတယ်
။ဒီဆိုတာသူများကိုမကူတင်ပါကိုယ့်ကို informed ဖြစ်နေရတယ် information ပညာစုဖို့လို့လည်းယောဂါဝင်ကဘယ်လိုနည်းနဲ့ကာကွယ်မလဲဘယ်လိုနည်းနဲ့မပြန့်အောင်လုပ်မလဲသူတို့စိတ်ချချင်းရင်ပေးထားဖို့လိုတယ်လိုအပ်တဲ့ကာကွယ်ဟိုယောဂကာကွယ်ပိုင်းဆိုင်ရာဥပမာ face mask ပေါ်ပြီးဒီနှာခေါင်းဆီတွေလိုအပ်တဲ့ line တွေကိုကစ်ကြည့်ရင်ကိုလည်းငါပြပြဝါထောက်ပံ့ပေးထားဖို့လိုတယ်အဲ့လိုမှပဲသူတို့ကိုသူတို့ကာကွယ်ပေးတာဖြစ်သွားမယ်သူချင်းဒီ quarantine လုပ်တဲ့လူတွေစီကိုသွားခွေရခံမှာကာကွယ်သဘောပေါ်မှာတန်မြောက်ဝေဖန်ဖို့လိုအပြည့်အစုံရနော်
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းကျန်းမာရေးဝန်ထမ်းတွေကူးစက်ခံရတဲ့အပေါ်စိုးရိမ်ကြောင်းဝကြသေးခင်ကပဲပြောဆိုထားတာပါယောဂါကိုကာကွယ်ကုသတိုက်ဖျက်ရမှာရှေ့တန်းကနေဥဆောင်တရတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်အကာအကွယ်ပစ္စည်းအလုံးလောက်ရှိတာကလည်းအဓိကပြဿနာတစ်ခုဖြစ်တဲ့ WHO ရဲ့အကြီးအကဲကလည်းသတိပေးပြောဆိုထားတာဖြစ်ပါတယ်ကျွန်မစုဘကဆက်သွယ်ပေးပြတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုချင်းချုပ်ဖို့ကြိုးပမ်းနေချိန်မှာပဲထိုင်းနိုင်ငံကနေတိမ့်တဲ့ကြီးတဲ့မြန်မာနိုင်ငံသားတွေပြန်လာဖို့ရှိနေတာကြောင့်မြန်မာအစိုးရတာဝန်ရှိသူတွေချုပ်တင်ပြင်ဆင်ထားဖို့အလုပ်သမားရေးလှုပ်ရှားသူတွေကသတိပေးနေတဲ့အကြောင်းကြေညာပေးကြပါတယ်။ထိုင်းနိုင်ငံရောက်အလုပ်သမားတွေဒီလဧပြီလ15ရက်နေ့နောက်ပိုင်းနေရက်ပြန်နိုင်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကအစိုးပိုင်းကသတင်းထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဧပြီလကုန်နောက်ပိုင်းမှသာပြန်လာဖို့ပြင်ဆင်ချက်ထပ်မံထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံမှာ COVID-19 ရောဂါကြောင့်အလုပ်လက်မဲ့ဖြစ်နေကြရတဲ့မြန်မာအလုပ်သမားတွေအနေနဲ့နေရက်ပြန်ဖို့အချိန်ကြာကြာစောင့်ဆိုင်းနိုင်မဲ့အခြေအနေမရှိဘူးလို့လည်းမြန်မာအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC အလုပ်သမားကူညီရေးအဖွဲ့ရဲ့တာဝန်ခံကိုရဲမင်းကအခုလိုပြောပြပါရစေ။
ကျွန်တော်တို့ ့ဒီ30ရက်နောက်ပိုင်းမှာပြန်လာရဖို့ပညာသာထပ်ထုတ်တယ်။မှန်တယ်။ဒါပေမဲ့ဒီဘက်ကတော့အဲဒီဘက်ကရှင်နေတွေကမပြန်လာနိုင်အောင်ခဏနေအောင်စသည်ဖြင့်ပြောနေတယ်။ပြန်တိုင်းထဲမှာကြဒီအလုပ်သမားတွေကတအားကိုဒုက္ခရောက်နေချေ။ဘယ်လိုမှတောက်မခံနိုင်တော့ဘဲနဲ့ကျွန်တော်တို့30ရက်နောက်ပိုင်းမှာဟိုရတဲ့နီးလန်းနေတဲ့နေသက်တွေကိုပြန်သိလာရမယ်ဆိုရင်ကျွန်တော်တို့ဘက်ကဘယ်လိုပြင်ဆင်မလဲဘယ်လိုသတ်မှတ်မလဲ။ဒီဝင်ပတ်ဖို့မရှိဘူးဆိုတော့ခုံးဝင်တဲ့ပုံတွေကဝင်လာရင်ဘယ်လိုစိတ်ဝင်လာအဲ့လိုမျိုးဘယ်လိုကျန်နေနေနေကျွန်တော်တို့ချမ်းမိုက်ကိစ္စတွေကိုဘယ်လိုလေးလာတောက်ချနိုင်မလဲဘယ်လိုတို့ကျွန်တော်တို့စစ်စစ်တိုင်းထောင်နိုင်မလဲ။ဒါရောကျွန်တော်တို့ပြန်ပြီးတော့သွားဘက်ကပြင်ဆင်လာမှာဖြစ်ပါတယ်။ဘယ်လိုမှလည်းတော့လုံးဝငတ်ပြီးတော့မခံနိုင်ဘူးဆိုရင်တော့တို့ပုံစံတော့ပြန်လာကြမယ်နေသားမှာရှိတယ်။
မြန်မာအစိုးရရဲ့ထုတ်ပြန်ချက်ဟာအဖြစ်မဟုတ်ကြောင်းနဲ့ပြန်လာမဲ့နိုင်ငံသားတွေအတွက်ဘယ်လိုပြင်ဆင်ထားပေးမလဲဆိုတာကသာအဓိကကျတယ်လို့လည်းဆိုပါရယ
်မပြန်လာနိုင်အောင်ဆိုတာနဲ့ကျွန်တော်တို့ဒါအဖြစ်မှာမဟုတ်သေးဘူးပြန်လာခဲ့ရင်ဘယ်လိုလုပ်မလဲဘယ်လိုအကောင်းဆုံးနိုင်ငံလဲဆိုတာအဓိကပါဘယ်လိုထားပြီးတော့ပြင်ဆင်ထားဖို့သိနေပါလားဘာလို့လဲတိုင်းမှာလုံသွားတဲ့အတန်းနဲ့ရှိရှိတယ်အဲ့ဒီကပြန်လာတဲ့လူကဒီခေါက်သိမ်းနေရှိရှိနေပါတယ်ဒါကျွန်တော်တို့လုံမိုင်းလုပ်တဲ့လူတွေချက်ချင်းခံထားတဲ့အခြေမှာတော့အဲ့ဒါကိုလေးပုံများညာဝနိုင်တယ်အဲ့ဒါကျွန်တော်တို့ကိစ္စပေါ်ပေါ်စံစံကျွန်တော်တို့သဘောထားပဲနဲ့အထူးလေးနဲ့ထားပြီးတော့ဒီလူတွေသူတို့ပြန်ပုံစံမျိုးစုံနဲ့ပြန်လာရင်လေဆက်ကိုဝင်လာရင်ဘယ်လိုတားပြီးမလဲဘယ်လိုလုပ်မလဲဘယ်လိုကတ်တွေသွင်းနိုင်မလဲဆိုတာကိုခရီးကကျွန်တော်တို့ပြင်ဆင်လာပါလို့ကျွန်တော်ကသူ့အဖြစ်နိုင်ငံတော်သူ့အဖြစ်နိုင်ငံတော်ပြောကြားနေတယ်ပေါ့နော်
စည်ုံပိတ်လိုက်လို့လုတ်ပြုတ်နေတဲ့မြမလူသမားကိုကျော်စီရကတော့ထိုင်းမှာရတဲ့အလုပ်ကိုရှာနေတယ်လို့မရရင်လည်းမဖြစ်မနေဘူးလို့နေရပြန်ရမှာဖြစ်တဲ့အကြောင်းနေရပြန်လာတော့အခက်အခဲတွေနဲ့ပြန်ရမှာဖြစ်တယ်လို့ဆိုပါတယ်
ကျွန်တော်တို့တော့မှအခုအလုပ်ရုံပိတ်ပြီးတော့မှမဖြစ်မနေသွားရတော့မယ်ဆိုရင်တော့ပဲကိုကဗမာပြည်မှာအလုပ်လုပ်လို့ရှိရင်တော့အလုပ်ကျန်းပါစမ်းနဲ့ဈေးကြီးနဲ့လုပ်မယ်ဆိုတော့တစ်နှစ်လောက်ကတော့အခက်အခဲရှိပါရဲ့လူဝချက်တွေကတစ်နှစ်လောက်ထိမဆောက်ပြနိုင်ဘူးအမျိုးအချင်းတွေရှိပါတယ်ဆူဆူတာကြီးတွေကတချို့တွေကျတော့လည်းလူလူတွေကျတော့လည်းဟိုမိဟိုဖောက်ဟိုတွေရှိတယ်လုံးမလုံးနဲ့မိဟိုဖောက်မိကိုတွေရှိပါတယ်အစူကျတော့လည်းမိသားစုလိုက်ကလေးတွေရာကလေးတွေရဲ့ကျောင်းတက်ရေးကျောင်းဝရဝိစာတွေစာရေးတောက်ရေးတွေအပေါ်လုံးပါခင်ဗျာလိုအပ်တဲ့ဟာတွေ present လိုအပ်တာတွေရှိပါတယ်
ထိုင်းနိုင်ငံမှာမြန်မာအလို့သမားသုံးသက်ချက်မနေရှိနေပြီးကိုရိုနာဗိုင်းရပ်စ်ဖြစ်ပြီးကုန်ညမ်းမရလို့စိတ်ယုံတွေပိတ်လိုက်ရတာတွေကုန်ကြောရေဝယ်မဲ့နိုင်ငံမရှိလို့အလို့ယုံတွေကအလို့သမားရှော့ချရမှာမြန်မာအလို့သမားတွေလည်းအများအပြားပါဝင်ပါတယ်အလို့မရှိနေလာကြီးမရနေထိုင်စားသောက်ဖို့အခက်အခဲတွေကြောင့်နေရက်ကိုပြန်ဖို့ဆုံးဖြတ်ကြတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေတရင်ပို့နေပါရဲ့
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးပါမယ်။COVID-19 ကပ်ရောဂါကြောင့်ဝင်ငွေထိခိုက်နေတဲ့ရန်ကုန်မြို့အခြေခံလှူဒန်းစားတွေကအနှေးရင်လှူတာထောင်တဲ့ခြေကိုအခြေခံစားကုန်တွေတစ်ပိုင်းတစ်နိုင်လှူဒန်းဖို့စီစဉ်ခဲ့သူမန္တလေးတက္ကနိုလော်ဂျီဤပညာကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကိုဇော်နိုင်ကိုကျွန်မဆုမြတ်မွန်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်မင်္ဂလာပါရှင်ကိုဇော်နိုင်ကိုဇော်နိုင်တော့ဟုတ်ကိုဇော်နိုင်တော့ရန်ကုန်မြို့မြို့နယ်တော်တော်များများမှာရှိတဲ့ဒီစိုက်ကားဆရာတွေပေါ့နော်အနှေးရင်လှူသားတွေအတွက်ကိုအလှူတွေလှုပ်ခဲ့ပါတယ်ဆိုတော့အဲ့လိုမျိုးလှူရတဲ့အခါမှာကိုရတဲ့ PT ကိုအရင်ဆုံးပြောပြပေးပါရှင
်။ဟိုအရင်ကြည့်နေပါတယ်ညီမဟိုဘာကြောင့်လဲဆိုတော့လေဟိုကိုတို့ကတော့အခုလက်ရှိတော့စိုက်ကားဆရာတွေကိုဟို focus လုပ်ပြီးတော့လှူနေတာပေါ့လေအဲ့ခါကျတော့ဟိုအသူတို့တွေရဲ့မျက်နှာကိုကြည့်ရတာအရင်ကိုဟိုသူတို့ဒီဟာကိုလှူအပ်နေလို့ကိုလူအလူလာခံတာမျိုးတွေ့ရပါတယ်။ဟိုဥမာဒီအကိုတို့ကမနဲ့10နာရီပေါ့နော်။ဒီပရိုတိုကိုစမ်းစီစာငရုပ်ချက်တော်နေလှူမယ်လို့ပြောတော့မနဲ့9နာရီခွဲ7နာရီလောက်ထဲရရောက်နေကြတယ်သူတို့တွေက။တက်ပြီးတဲ့ခါကျတော့ဟိုတန်းစီပြီးတော့သူတို့လှူကြအလူခံရတယ်ပေါ့နော်။ဟိုတို့တွေကအဲ့လိုလှူတဲ့ခါကျတော့အပြင်အဲသူတို့တွေပြောနေတယ်။ဟိုဒီစမ်းတိတ်ပြီးတော့နောက်တစ်ခါဟုတ်စီနောက်ကမြေယူတီချက်တော်ပေါ့လေအဲ့လေးရတာတို့အတွက်ကတော့တန်ဖိုးမများဘူးပေါ့နော်ဟိုလှူရတဲ့သူတွေအနေနဲ့ကသူကစုပြီးလှူလိုက်ကြတာမလားအတယောက်နည်းနည်းတယောက်နည်းနည်းနဲ့စုပြီးလှူလိုက်ကြတာဒါပေမဲ့အဲ့တန်ဖိုးကများလို့ထင်ရပေမဲ့အခုတို့အတွက်ကကြတော့ အဲ့ဒါဒီဟိုတံမိုးလဲကြီးတယ်နောက်ပြီးတော့ဘာဖြစ်လဲဆိုတော့ဟိုစိုက်ကဆရာကြီးတယောက်ကဆိုသူအပြင်ထွက်လာတဲ့အချိန်မှာအခုအဲ့နာမှာမတည့်ရနေပြီတော့ဘာပြောလဲဆိုတော့ဒါဆိုရင်ဆရာရဲ့တဲ့ကျွန်တော်တို့ဒီတကြံတွေရတော့တဲ့ဟိုအလုံးလဲလုံးလို့ရမှာမဟုတ်ဘူးတဲ့ကျွန်တော်ကောက်ကောက်နားလို့ရပြီတဲ့အဲ့လိုပြောတယ်အဲ့ခါကျတော့ဩအဲ့ဆိုရင်ဒါမိသားစုအာကပ္ပနီယောက်ရှိရလဲဆိုတော့ဟိုကျွန်တော်တို့ကသုံးဖက်ရှိတာပါတဲ့အဲ့တော့ဒါတဲ့ကျွန်တော်နှစ်ပတ်စာလောက်တော့ကျွန်တော်ဟိုလောက်သွားပြီတဲ့ဆန်6ပြီလေးတဲ့ပြီးတော့လည်းဆန်မျိုးပြီးချက်သွန်စီပါတယ်လေးတဲ့ဆိုတော့အကိုတို့ကအဲ့ဒီဟာကတကယ်တော့လေတပေါင်းပေါ့တပေါင်းဘူးတို့တွေကလှူတာသို့တော့တခြားအလူရှင်တွေကလာတဲ့အလူအာတခြားပစ္စည်းတွေလည်းပါသေးတယ်နောက်ပြီးတော့တို့တွေဒီဟာတွေလည်းစံကုန်တွေကနေရှော့ပေးထားတယ်ပါတော့အလုံးပေါင်း2000ဘူးလောက်တော့ရှိမှာပေါ့ဒါပေမဲ့အဲ့2000ဘူးဟိုလှူလိုက်တာဟာတို့တို့နှစ်ပတ်စာလောက်ကိုရသွားပြီဆိုတော့လေအလွန်ဝမ်းသာပါတယ်ပြီးတော့ဒီနေ့ဆိုရင်လူအယောက်400ဟိုမနေ့ကဆိုရင်အယောက်600ဟိုတနေ့ကဆိုရင်အယောက်900အဲ့လိုလှူခဲ့ရတော့လေအယံဝမ်းသာပါတယ်ညီမ
ကိုယ်စုံနိုင်လို့အခုလိုမျိုးလှူနိုင်ဖို့ပေါ့လေဒါလှုပ်တာတပတ်အတွင်းမှာလှူဖို့ဖြစ်လာတယ်လို့သိရပါတယ်နားလည်ထားပါတယ်ဆိုတော့အဲ့လိုမျိုးဟိုလှူလို့ဖို့စပြီးတော့လှုပ်ခတဲ့ကဒီလောက်အများကြီးလှူဖို့ဒီလောက်အတိုင်းတာအများကြီးလှူဖို့အတွက်ကောအစီအစဉ်နဲ့လှုပ်ခဲ့တာလားရှင်
အပေါ်မှာစာစီစဉ်တော့ဟိုဘလောက်လူနိုင်မယ်ဆိုလဲကိုခံမှန်းတက်ပါဘူးသို့တော်လဲဟိုအခုအနေနဲ့အများကြီးလည်းမဟုတ်ဆယ်သိန်းလောက်လေးမတီးလိုက်တယ်ပေါ့နော်ပြီးခါကျတငယ်ချင်းတွေပြောတယ်အာခဲ့ကြပါဦးအခုလိုမျိုးပဲဟိုနော်နေပေါ့လေဒီတနေ့လုံးမှာတနေ့စားတယ်လက်လုံးလက်စားတယ်အခြေခံလူရန်စားတွေမှာခက်ခဲနေပြီဒါပေမဲ့အခုတော့စချင်လာတော့ဒီစိုက်ကားဆရာလေးနဲ့စချင်တယ်အဲ့ဒီကြောင့်ဟိုကုရပါဦးလို့ပြောတဲ့ခါကျတော့ဥမာတယောက်ကဟိုတသိန်းလူတွေနောက်တစ်ယောက်ကနှစ်သိန်းလူတွေနောက်တစ်ယောက်ကငါးသိန်းလူတွေနောက်တစ်ယောက်ကနှစ်သိန်းလူတွေအစရှိနေနေစုလိုက်တာပေါ့နော်အဲ့တော့သိန်းလေးတွေရတဲ့အချိန်မှာတို့ကခုနပြောတဲ့1000နဲ့တို့ကအစုဟို package လေးတွေဟော400ရပြီပေါ့နော်အဲ့ဒီ400နေစပြီးတော့လူမဲဆိုပြီးလူလိုက်တာအခုတော့တို့နှစ်စုစုပေါင်းအဲ့လို package 1000ကျော်ကို2000ကျော်လောက်လူခဲ့ပြီးတော့ပါပြီအဲ့တော့ဒီကြံကာလအတွင်းတော့ခဏနားပါမယ်အဲ့တော့ကြံကာလပြီးတဲ့အချိန်ကျရင်အာကိုဆက်လူပါအောင်မယ်ဟိုကိုထင်းနဲ့ကြံကလာပြီးတဲ့အချိန်မှလည်းဟိုဒီအခြေခံလူဒန်းသားတွေအတွက်ကတော့နည်းနည်းခက်ခဲမှုတွေရှိနေအောင်မယ်လို့ထင်တယ်အဲဒါအကိုတို့ဆက်လူသွားပါမယ်ညီမ
ဟုတ်ကဲ့ပါရှင်ဆိုကိုဇော်နိုင်တော့ကဒါတပိုင်းတပိုင်းပရာဟိတာလှူတဲ့သူမျိုးတွေပေါ့လေဆိုတော့အဲ့လိုမျိုးလှူတဲ့နေရာမှာလည်းဒါစီပင်တက်ဆိုင်ရမြို့နယ်တွေကစီပင်ရုံးတွေနဲ့ဆက်သွယ်ပြီးတော့မှတော်တော်လေးစနစ်တကျလှူတာတွေ့ရပါတယ်ဆိုတော့အဲ့လိုလှူဖို့အစီအစဉ်လုပ်တဲ့အခါမှာရောအခက်ခဲတွေ့ရလားရှင
်ဟုတ်မရှိပါဘူးဟိုစီပင်အဖွဲတွေကိုလေအခုတော့ပြောပါတယ်ပြောတဲ့ခါကျတော့သူတို့တွေကလည်းဟိုအကျေစုတင်တယ်အတို့တွေအကုန်လုံးကစီပင်တိုင်းကအကုန်လုံးကကျေစုတင်တယ်ဘာကြောင့်လဲဆိုတော့သူတို့ကိုယ်တိုင်ကလည်းပထမဆုံးတစ်ခုကသူတို့စီပင်ဝန်ထမ်းတွေကိုတောင်မှသူတို့ထောက်ပံ့ဖို့မှအခက်အခဲရှိနေတာအဲ့တော့ဒုတိယတစ်ခုကဒီသူတို့ရဲ့မျိုးနယ်တွေထဲမှာဒီလိုမျိုးလက်လုပ်လက်စားတွေနောက်ပြီးတော့အခြေခံလူဒန်းစားတွေကိုညီထောက်ပံ့ဖို့သူတို့မှခက်ခဲတယ်အဲ့တော့သူတို့ကိုယ်တိုင်ကမပေးနိုင်တဲ့ခါကျတော့အကိုတို့ကလာပြီးလှူတဲ့အချိန်မှာသူတို့ဝမ်းသာပါတယ်အပြီးတော့ဟိုအကိုတို့မေးတယ်ဥမာအဖြစ်တောင်းကလာဆိုရင်ဟိုဘယ်လောက်လှူမှာလဲပေါ့ဆိုတော့ကျွန်တော်တို့စိုက်ကားဆရာ400လောက်ကိုလှူချင်ပါတယ်ဆိုတော့စိုက်ကားဆရာ1200ကျော်ရှိတာအစင်းနဲ့ပါတယ်အဲ့တော့အဲ့ဒါအကုန်မလှူနိုင်အောင်ကျွန်တော်အဲ့ဒီအချိန်တော့ဟို400လောက်မလှူနိုင်တာဆိုတဲ့ခါကျတော့သူတို့ကဟုတ်ပါပြီ400လောက်ပဲစုပေးပါမယ်ဆိုအဲ့မှာစိုက်ကားဆရာတစ်ကနေ400ပဲစုပေးလိုက်တဲ့အချိန်မှာလေးရဲနောက်ပိုင်းကစိုက်ကားဆရာကြီးလည်းလာတယ်။ဒါပေမဲ့တို့မှမလှူနိုင်ဘူး။အဲ့ဒါပေမဲ့အဲ့400လောက်ကိုလှူရတာကိုတို့ကကျေနပ်နေပြီ။သို့တော်လည်းအမှန်တကယ်တော့မလှူနိုင်လူအလူခံနေတဲ့အလူခံပုံကိုယ်ကြီးအများကြီးရှိနေသေးတယ်။အဲ့တော့သူတို့အနေနဲ့လည်းမလှူနိုင်သေးတော့သူတို့အနေနဲ့ကူညီပါတယ်။ထိုနည်းတူပဲမြောက်ကလာထိုနည်းတူပဲအင်းစိန်ထိုနည်းတူပဲလှိုင်မြို့နယ်ထိုနည်းတူပဲဒလနေရာတိုင်းကလေဝမ်းသာအားရကြိုဆိုကြပါတယ်ဝမ်းသာအားရကူညီကြပါတယ်လိုအပ်တာအကုန်လုံးကိုသူတို့ဖြည့်ဆည်းကူညီဆောင်ရွက်ပေးကြပါတယ်ဟိုသူတို့ကိုကျေးဇူးတင်ရပါမယ်ညီမ
နောက်ပြတ်ဒီ COVID-19 ရောဂါမဖြစ်ခင်နေရပေါ့နော်ဒီအနှေးရင်လှုပ်သားတွေဆိုတာကဝင်ဝင်နဲ့လူရန်စားတွေမှာပါပါတယ်ကိုစော်နိုင်တို့လှုပ်ထားတဲ့ဒီ research အရဆိုလို့ရှိရင်တော့သူတို့ရဲ့တနေ့ပြန်ပြဝင်ဝင်က6000ကနေပြီးတော့1000ကျော်ကြာမှရှိတယ်ပေါ့လေဆိုတော့အခုလိုမျိုးဒီလိုအခြေအနေဖြစ်တဲ့အခါကျတော့သူတို့ဘလောက်ထိထိခိုက်နေပါလဲရှင
့်အခုလက်ရှိအခြေအနေမှာခုနစက်တန်လေးကောက်လိုက်တဲ့အချိန်မှာတွေ့ရတာတော့လေသူတို့ကအခု3000နဲ့4500လောက်ပဲသူတို့ဝင်တော့တယ် အဲ့ဒါမဲ့အခုရပိုင်းမှာဆိုပို့ဆိုးရတယ်တဖြည်းဖြည်းနဲ့အခုရပိုင်းမှာဆိုတနေ့တခြားပို့ပြီးတော့နည်းလာတဲ့သဘောရှိတယ်ဥမာအပြင်ညနေ 9:00 နာရီလောက်အထိကိုတမန်နှလုံးဆွဲလာတာမှာ 1,500 ပဲရသေးတယ်သူလည်းရှိသေးတယ်အဲ့ခါကျတော့သူတို့အနေနဲ့ကတနေ့တခြားပို့ဆိုးလာတယ်အဲ့ဒါကြံနေဆိုရင်တော့သူတို့နားကိုနားရတော့မှာအဲ့တော့သူတို့ရဲ့အခြေအနေကဟိုဘယ်လိုပြောမလဲဆိုတော့စာဝတ်နေရေးဟိုအတွက်ကိုလောင်းငါဖို့တောင်မရှိတော့ဘူးအုံနာကလည်းပြရသေးတယ်ဟိုစိုက်ကဆရာအများစုကဒီအနည်းငယ်လောက်သားတွေအများစုကစိုက်ကအုံနာတွေကိုသူတို့ကအုံငါပြရသေးတာ哦အဲ့ခါကျတော့သူတို့စီမှာတော်တော်ချက်တဲပါတယ်နောက်ပြီးတော့သူတို့မိသားစုတွေထဲမှာဟိုတချို့မိသားစုတွေရဲ့မှာတာသမီတွေကဟိုအရင်တော့အလုပ်လုပ်နေကြတယ်အခုအဲ့တာသမီတွေလည်းအလုပ်ရပ်သွားကြပြီဟိုတချို့တွေအလုပ်ကိုပြုတ်ကိုပြုတ်သွားကြတာအဲ့ခါကျတော့သူတို့စီမှာပို့ပြီးတော့ချက်တဲတဲ့အခြေအနေမျိုးတွေ့ရပါတယ်ညီမ
ဟုတ်ကဲ့ပါဒါတော့ကိုစောနိုင်လို့ဟိုစက်တန်းကောက်ထားတာအနှေးရင်လောက်သားပေါ့နော်ဒီစိုက်ကားသမားအနှေးရင်လောက်သားတွေပေါ့အဲ့တော့တခြားဒီလက်လုတ်လက်စားဟိုနေစားဟိုအခြေခံလူရန်းစားတွေရောဘယ်လောက်ထိအကျက်တဲဖြစ်နေရလို့ရောသိရလဲရှင
့်အဲတနေ့ကဟိုတကုံမြို့တစ်ပေါ့နော်ဟိုအရှိဖက်မှာရှိတဲ့ဟိုတူမတယောက်ကအလဲလာတဲ့အိမ်အလဲလာတယ်ဆိုတာထက်ပြောရင်တော့ဟိုအကူကြီးလာတောင်းတာပေါ့နော်သူတို့ဒီလေလုတ်တွေရက်သွားလို့တဲ့ဥရဲတဲ့အဲ့ဒါတဲ့ဟိုသမီးတို့နည်းနည်းလေးအဲကုညီလို့ရတာကုညီပါအောင်ဆိုတော့ဟိုတက်နိုင်အောင်သူတို့တွေကလည်းကိုယ့်ရဲ့ဆွေမျိုးမကင်းနေဖြစ်တဲ့အခါကျတော့ကူလိုက်ပါတယ်ပြီးတော့သူကထိုင်ပြောနေရှာတယ်သူတို့ဘက်မှာအဲ့တချို့ရက်ွက်တွေမှာဆိုရင်ဥမာဈေးဆိုင်လေးတွေရှိတယ်ဈေးဆိုင်တွေမှာလာပြီးတော့ဥမာဖြင့်ဟိုဆန်နှစ်ပြီပေါ့နော်ဥမာဟိုငွေတီးကဘယ်လောက်ဖို့ပေါ့ဟိုချက်တော်ဘယ်လောက်ဖို့ပေါ့အာလူကဘယ်လောက်ဖို့ပေါ့ဆိုပြီးတော့ဟိုဝယ်တဲ့ပုံစံမျိုးထုတ်ခိုင်းတယ်ထုတ်ခိုင်းပြီးတော့အလုံးထုတ်ပြီးတော့ငါပြတ်လည်းမပါဘူးအေးငါယူသွားပြီဒါပဲဆိုပြီးတော့ပြောပြီးတော့ခက်တည်နေယူသွားကြတာမျိုးပေါ့နော်ဒါဟိုအေးသမျှလို့ပြောရမလားမသိဘူးပေါ့နော်အဲ့လိုမျိုးဖြစ်တယ်အဲ့တော့ဆိုင်ရှင်ကလည်းဟိုလိုက်ရမှာလားမလိုက်ရဘူးလားအဲ့တော့သူ့စီမှာလည်းခက်သွားပြီလေအဲ့လိုမျိုးတွေနောက်တစ်ခါဆိုင်ထဲမှာခက်တည်နေဝင်လာပြီးယူသွားတာမျိုးတွေအခုရှိတယ်ဆိုတော့ဒါကအခုအချိန်မှလေအခုအချိန်ကတကယ်တမ်းကျတော့အရင်ဆိုးရွားနေတဲ့အချိန်မဟုတ်သေးဘူးနော်ဒါပေမဲ့တဖြည်းဖြည်းနဲ့ဒီဟိုအခြေခံလူတန်းစားတွေမှာဟိုဝင်ငွေရနည်းတဲ့နည်းလာပြီးတော့နောက်ဆုံးသူတို့ကတနေ့လုံးမှတနေ့စားရတာလေအဲ့တော့မရှိတော့ဝင်ငွေမရှိတော့တဲ့အချိန်ကျရင်ဘာဖြစ်မလဲဆိုတာသူတို့ပြောဖြစ်ပါတယ်ညီမ
ကိုဇော်နိုင်ပြောသလိုဆိုတော့ဒါစိတ်ပူစရာအခြေအနေတွေလည်းဖြစ်လာနိုင်တာပေါ့လေနော
်ဟိုဟိုရာဇဝတ်မှုတွေဖြစ်လာနိုင်ကြည်လဲရှိတာပေါ့နော်ညီမအဲ့လိုပဲပြောရမှာမသိဘူးအဲ့
တော့အဲ့လိုမျိုးဒီလိုဟိုဒုက္ခရောက်နေတယ်ပေါ့နော်အခြေခံလူတန်းစားတွေအတွက်အားလုံးကိုဒီအနည်းငယ်လူသားတွေမှာမဟုတ်ပဲနဲ့အားလုံးကိုဒီလှူဒါန်းနိုင်ဖို့အတွက်ကောကိုစောနိုင်တို့နောက်ဟိုအစီအစဉ်တွေရှိလာရှင
်ခက်တယ်ညီမဟိုဘယ်လိုပြောရမလဲဆိုတော့လေတို့တွေကအခုကတော့ခုနအကူတို့တွေအသေးအဖွဲအနေနဲ့မဟုတ်ဖက်နဲ့ပထမတော့တငယ်ချင်းတွေစုပြီးယူကြတာပေါ့နော်အခုတော့အဖွဲလေးနာမည်ပေးကြအောင်ဆိုပြီးတော့ပေးလိုက်ပါတယ်ပြည်သူမှပြည်သူတို့မျှဝေခြင်းပေါ့အဲ့လိုပြည်သူမှပြည်သူတို့မျှဝေခြင်းဆိုပေမဲ့လေအခုတို့အုပ်စုထဲမှာပါတဲ့လူ80လောက်ကနေပေါ့နော်အခုဆိုရင်လူ2100ပဲဆိုပါတော့2100လောက်ကိုတို့ကမျှဝေတိုင်ခဲ့တယ်ဒီနေ့အထိပေါ့အဲ့ဒါဆိုရင်80ကနေ2100ဆိုတို့တယောက်ချင်းစီကပြန်မြအားဖြင့်ဆိုရင်ခုနစိုက်ကသမအယောက်30လောက်ကိုမျှဝေနိုင်တာပေါ့ဟုတ်ပြီဒါပေမဲ့တခုရှိတယ်ဟိုတို့မြန်မာနိုင်ငံတနိုင်ငံလုံးမှာရှိရလူကြီးက50ကျော်ပေါ့နော်အဲ့50ကျော်တကူမျှဝေဖို့ဆိုရင်တော့ဗျာ30နဲ့စားလိုက်ဥပမာဆိုအဲ့ဒါဆိုရင်လူ1000ကျော်လောက်1000ကျော်ကနေဝိုင်းပြီးမျှဝေကြမှာဒါပေမဲ့အဲ့1000ကျော်အကုန်လုံးကဟိုချောင်းချောင်းလဲလဲရှိတဲ့1000လားဆိုတာဒါဟိုမပြောတာဘူးအဲ့တော့အစိုးရအရေးကြီးပါတယ်အဲ့တော့တော့အခုဆိုရင်အစိုးရကစီစဉ်နေပြီ။ဟောဒီအခြေခံဝင်ငွေပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားတွေကိုကူဖို့ပေါ့လေထောက်ပံ့ဖို့ဟိုစနေပြီ။အဲ့တော့အဲ့ဒီဟာကိုကြည့်ရမှာပေါ့။အဲ့တော့အဲ့နေရာတွေမှာကွက်လက်တွေရှိနေအောင်မထင်နဲ့။အဲ့ကွက်လက်တွေကိုဖြည့်နိုင်ကြမယ်ဆိုရင်တော့ဟိုမစိုးဘူးလို့ထင်ပါတယ်။
ဆိုတော့အခုကတော့ဒါကတော့ COVID-19 ကာယောဂအခြေအနေပေါ့နော်အရေးပေါ်အခြေအနေလိုမျိုးဖြစ်တဲ့အချိန်မှာကိုယ်စွန်နိုင်ရတာလှူဖို့စီစဉ်ပြီးတော့လှူခဲ့တာပေါ့ဆိုတော့နောက်တော့ဒီဟာကိုပုံမှန်ဒီပရဟိတအလှူတစ်ခုအနေနဲ့လှူသွားဖို့အစီအစဉ်ရှိလားရှင
်အဲအမှန်တကယ်တော့လေညီမဟိုနောက်ကိစ္စကိုခဏထားလိုက်ပြီးတော့ပေါ့နော်အခု COVID-19 ကိစ္စပဲစပြောနေအခုထင်းနေဒါကအစပိုင်းလေးပဲရှိသေး တယ်လို့ပြောရမလားမသိဘူးပေါ့နော်။ဟိုမပြောတော့ဘူး။ဘယ်ဘလောက်ကြာမလဲဆိုတာလေ။နောက်တစ်ခုကအခု lockdown လုပ်တယ်10ရက်ပေါ့နော်။စံကာလ10ရက်။အဲ့တော့ lockdown ပြီးသွားရင်တကယ်ပြီးသွားမှာလား။ဘယ်သူမှမပြောနိုင်ဘူး။အဲ့တော့ဘလောက်တာရှည်မလဲဆိုတာမပြောနိုင်ဘူး။နောက်တစ်ခါတကယ်လို့ပြီးသွားပြီဆိုပါတော့ lockdown လည်းမလုပ်တော့ဘူးဆိုပါတော့အဲ့လိုလူတွေရဲရဲဝုန်းဝုန်းနော်ဈေးတွေတော့သွားရပြီလား။နော်လူတွေရဲဝုန်းဝုန်းရုပ်ပြန်တက်ရပြီလား။မပြောတတ်ဘူး။အဲ့တော့အရစီခုနကပြောတဲ့ဒီလက်လုလက်စားအခြေခံလူတန်းစားကသူတို့ရဲ့စီးပွားရေးပြန်ကောင်းလာပြီလားဒီလက်လုလက်စားအခြေခံလူတန်းစားကဒီတချမ်းကြော်တာနဲ့သူတို့လုပ်ငန်းဝင်တွေပြန်ဝင်သွားပြီးတော့ပုံမှန်ဝင်ပြန်ရပြီလားမပြောတတ်သေးဘူးအဲ့တော့အခုတော့အဝေးကြီးကိုအခုတော့မမျှော်သေးဘူးဒီကိုဗစ်ကာလဒီ19ကာလကာလလေးအတွင်းမှာပဲဟိုဒီကာလလေးဆိုတာလည်းဘယ်လောက်ကြာမယ်မသိဘူးကာလရှည်မလားကာလတူလားမသိတဲ့အတွက်ကြောင့်ဒီကာလအတွက်ကိုပဲလက်ရှိပေါ်ဟို present ကာလလေးပေါ်လေး live now ပေါ့အခုအချိန်လေးအတွက်ကိုအခုအရင်အာယုံဆိုင်လိုက်ပါဦးမယ်အဲ့တော့ now လာတဲ့အချိန်အတွက်ကိုတော့နောက်တစ်ခုစဉ်းစားတာပေါ့ဒါပေမဲ့နောက်တစ်ခုကဘာလဲဆိုတော့ဟိုတကယ်တမ်းအခုကအရေးပေါ်ကာလအလိုမျိုးဖြစ်နေတဲ့အခါကျတော့ emergency response ပေါ့လေလုပ်နေရတာဖြစ်ပါတယ်အဲ့ကကြောင့် emergency response လုပ်နေတဲ့အချိန်တော့ဆိုတော့တို့တွေကဒီလိုမျိုးလှူနေတန်းနေတာဒီအော်လက်တလောနေတော့စင်းကြီးတို့လိုမျိုးလည်းဖြစ်နေနိုင်တာပေါ့။ဟောတော့တကယ်လို့ကြာလာရင်မလုပ်မလဲ။ဒါထပ်ပြီးတော့စဉ်းစားရမယ့်ကိစ္စဖြစ်သွားပြီ။အဲ့တော့နောက်တစ်ပတ်ကြာရင်နောက်တစ်မျိုးတက်စဉ်းစားရမယ်ထင်တယ်။အဲ့တော့မသိပြေဘူးညီမသေချာ
။ဟုတ်ကဲ့ပါရှင်ကိုစောနာအခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။နောက်လည်းအများကြီးလှူနိုင်ပါစေရှင်
။ကျေးဇူးတင်ပါတယ်ညီမ VOA လည်းကျေးဇူးတင်ပါတယ်။ညီမတို့အကုန်လုံးလည်းအမေရိကမှာရှိနေတဲ့ VOA ဝန်ထမ်းတွေရောနောက်တစ်ခါမြန်မာပြည်မှာရှိနေတဲ့ VOA ဝန်ထမ်းတွေရောအားလုံးဟို COVID-19 ဘေးရန်ကနေကင်းကွာကြပါစေ။နောက် VOA ရဲ့သောတာရှင်ပရိသတ်တွေအားလုံးလည်း COVID-19 ဘေးရန်ကနေကင်းကွာကြပါစေ။ကျန်းမာကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ဒီမှာ
လာပါဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။သတင်းသမားတွေကိုဘာကြောင့်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးတရားစွဲဖို့စ조사တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါရရှင
်။ပြီးခဲ့တဲ့မတ်လ28ရက်နေ့ကမန္တလေးအခြေစိုက် VOM သတင်းဌာနအယ်ဒီတာချုပ်ကိုနေမျိုးလင်းကိုရတဖွဲ့ကနေအကြမ်းဖက်မှုတပ်ဖြည့်ရေးဥပဒေပုံမှန်52ကကြီးနဲ့ဖမ်းဆီးခဲ့ပါတယ်။အစိုးရကအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ကြေညာထားတဲ့အေရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီးကိုနေမျိုးလင်းကိုဖမ်းဆီးခဲ့တယ်လို့ရခိုင်ပြည်နယ်စစ်တွေအခြေစိုက်နေရင်းစရာသတင်းဌာနအေဒါချုပ်ကိုခိုင်မြတ်ကျော်နဲ့ရန်ကုန်ခေတ်စစ်သတင်းဌာနအေဒါချုပ်ကိုသာလွန်ဆောင်ထက်တို့ကိုလည်းရတဖွဲ့ကအကြမ်းဖက်မှုတပ်ဖြည့်ရေးဥပဒေနဲ့အမှုဖွင့်ခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပြီးခဲ့တဲ့ AB လ9ရက်နေ့မှာတော့ကိုနေမျိုးလင်းတယောက်ဖမ်းဆီးထိန်းသိမ်းခံထားရကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။သူ့ကိုရတပ်ဖွဲ့ကဖမ်းဆီးပြီးတရားရုံးတင်ဖို့ကြိုးစားပေမဲ့သူ့ရဲ့လုပ်ရဟာအကြမ်းဖက်မှုတပ်ဖြည့်ရေးဥပဒေနဲ့အရေးယူဖို့ကန့်ညီမှုမရှိဘူးလို့ဆိုတဲ့ဥပဒေအရာရှိရဲ့အကြံပေးချက်ကြောင့်ပြန်လွတ်လာတာလို့သတင်းမီဒီယာတွေကိုပြောပါတယ်။ရတပ်ဖွဲ့တနည်းအားဖြင့်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့သတင်းမီဒီယာသမားတွေကိုခုလိုအကြမ်းဖက်မှုတပ်ဖြည့်ရေးဥပဒေနဲ့ဖမ်းဆီးရုံးတင်ဖို့ကြိုးစားတာဟာမကမှုရှိပါရဲ့လားဆိုတာလေ့လာကြည့်ကြရအောင်ပါ
အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဆိုတာဟာအရင်သမရဥသိမ်းစိတ်အစိုးရလက်ထက်2014ခုနှစ်ဇွန်လမှာပြဋ္ဌာန်းခဲ့တဲ့ဥပဒေပါဥပဒေမှာအခန်း16ခန်းပုံမှန်82ခုပါဝင်ပါတယ်ဥပဒေပါပြဋ္ဌာန်းချက်အရပြည်ထောင်စုအစိုးရအဖွဲ့ဟာအကြမ်းဖက်မှုတိုက်ဖျက်ရေးဗဟိုအဖွဲ့ကိုဖွဲ့စည်းပြီးပြည်ထောင်စုဝန်ကြီးကိုဥက္ကဋ္ဌအဖြစ်တာဝန်ပေးရပါတယ်အဲ့ဒီဗဟိုအဖွဲ့ဟာအစိုးရအဖွဲ့ရဲ့သဘောတူညီချက်နဲ့အဖွဲ့အစည်းတစ်ခုခုကိုအကြမ်းဖက်အုပ်စုအဖြစ်ကြီးညာခွင့်ရှိပါတယ်။လက်ရှိအကြမ်းဖက်တိုက်ဖျက်ရေးဗဟိုအဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဟာအစိုးရအဖွဲ့ရဲ့သဘောတူညီချက်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြီးညာထားတာဖြစ်ပါတယ်။အဲ့ဒီလိုကြီးညာပြီးတိတ်မကြခင်မှာပဲသတင်းမီဒီယာ၃ခုကအယ်ဒီတာတွေကိုဖမ်းဆီးပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ရုံးတင်တရားစွဲဖို့စူးစမ်းခဲ့တာပါ။ဖ ဖမ်းမိခံရတဲ့တရင်သမားတွေရဲ့ပြောပြချက်အရသူတို့ကိုရဲတပ်ဖွဲ့ကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှ90ကာကြီး50နှစ်ကာကြီးနဲ့ဖမ်းဆီးထားတာလို့ဆိုပါတယ်ပုံမှ90ကာကြီးကိုလေ့လာကြည့်တဲ့အခါပုံမှန်3ခါခွေးပါအပိုက်10 13 14ကိုကျူးလွန်ရင်ထောင်ဒဏ်10နှစ်ကနေထောင်ဒဏ်တစ်သက်အထိချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီပြဋ္ဌာန်းချက်တွေကတော့ပုံမှန်3ခါခွေး10အများပြည်သူဤလုံခြုံရေးကိုဖြစ်စေအသက်အိုးအိမ်စည်းစိမ်ကိုဖြစ်စေအများပြည်သူတို့မဟုတ်တဦးတယောက်အတွက်အရေးကြီးသောအခြေခံအဆောက်အအုံများကိုဖြစ်စေနိုင်ငံပိုင်အဆောက်အအုံရင်းစက်ပစ္စည်းကရိယာနဲ့အတုံးဆောင်ပစ္စည်းများကိုဖြစ်စေတင်းထန်စွာထိခိုက်ဆုံးရှုံးစေရန်ပြုလုပ်မှုများ73အများပြည်သူတွင်ထိတ်လန့်ကြောက်ရွံ့မှုဖြစ်ပေါ်စေခြင်းအစိုးရသို့မဟုတ်ပြည်ရင်းပြည်ပအဖွဲ့အစည်းတစ်ခုခုအားဥပဒေနှင့်မညီတဲ့လုပ်ရက်တစ်ခုခုကိုအတင်းကျပ်ပြုလုပ်စေခြင်းသို့မဟုတ်ဥပဒေနှင့်အညီပြုလုပ်ရမည်ကိုမပြုလုပ်ဘဲရှောင်ရှားစေခြင်းတို့ကိုရည်ရွယ်၍အရက်သားကိုဖြစ်စေလက်နက်ကင်ပဋိပက္ခတိုက်ပွဲဖြစ်နေသည့်အခြေအနေတွင်စစ်ပြိုင်မှု၌ပါဝင်တိုက်ခိုက်ခြင်းမရှိသည့်အခြားသူတဦးကိုဖြစ်စေတေစေရန်သို့မဟုတ်အပြင်းထန်နာကျင်စေရန်နှင့်အခြားပြုလုပ်မှုများ14အကြမ်းဖက်ရန်ရည်ရွယ်ချက်ဖြင့်အများပြည်သူ၏ကျန်းမာရေးကိုဖြစ်စေဘေးကင်းရေးကိုဖြစ်စေတဘာဝပတ်ဝန်းကျင်ကိုဖြစ်စေဆိုးရွားစွာထိခိုက်စေသည့်အကြမ်းဖက်မှုများဆိုပြီးဖြစ်ပါသည
်နောက်ထပ်ဆွဲဆိုဖို့ကြိုးစားတဲ့ပုံမှန်50နှစ်ကကြီးကတော့ပုံမှန်3ခွေပါအပိုက်16 19 18ကိုကျူးလွန်ကြောင်းပြမှုထင်ရှားရဲ့ထောင်ဒဏ်3နှစ်ကနေ9နှစ်အထိချနိုင်တယ်လို့ဆိုပါတယ်။အဲ့ဒီချက်တွေကတော့အပိုက်16အကြမ်းဖက်အုပ်စုဖွဲ့စည်းရန်အကြမ်းဖက်အုပ်စုတစ်ခုခုတွင်စီရက်နဲ့ပါဝင်ဆောင်ရွက်ရန်တာဝန်ပေး၍လှုပ်ရှားဆောင်ရွက်စေရန်ပြုလုပ်မှုများ19အကြမ်းဖက်သမားကိုဖြစ်စေအကြမ်းဖက်အုပ်စုတစ်ခုခု၏အဖွဲ့ဝင်ကိုဖြစ်စေဖမ်းဆီး၍အရေးယူခြင်းမပြုနိုင်စေရန်ဒို့မဟုတ်လွတ်မြောက်စေရန်အလို့ငါထိန်ချန်ခြင်းဒို့မဟုတ်စီရက်နဲ့ခိုလုံခွင့်ပေးခြင်းပေါ်အောင်ခွင့်ပေးခြင်း၊ယာယီတဲခိုနေထိုင်ခွင့်ပေးခြင်း၊သို့မဟုတ်ဖွက်ထားခြင်းပြုလုပ်မှုများ18အကြမ်းဖက်သမားကိုဖြစ်စေအကြမ်းဖက်အုပ်စုတစ်ခုခု၏အဖွဲ့ဝင်ကိုဖြစ်စေအဆောက်အဦနှင့်နေရာတစ်ခုခုကိုအသုံးပြုခွင့်စုဝေးခွင့်အစည်းအဝေးပြုလုပ်ခွင့်ပေးရန်အကြမ်းဖက်မှုဆိုင်ရာလက်ကျင့်သင်တန်းပေးရန်သို့မဟုတ်တယ်ယူပို့ဆောင်ရေးစီစဉ်ဆောင်ရွက်ပေးရန်ပြုလုပ်မှုများဆိုပြီးဖော်ပြထားပါတယ်
ဒီပြဋ္ဌာန်းချက်တွေကိုအသေးစားကြည့်လိုက်ရုံနဲ့သတင်းကိုကျင့်ဝတ်နဲ့အညီဗတ်မလိုက်ပဲတင်ပြပေးဖို့တာဝန်ရှိတဲ့သတင်းဌာနတွေသတင်းမီဒီယာသမားတွေအနေနဲ့အကြမ်းဖက်အဖွဲ့အစည်းတာဝန်ရှိသူတယောက်ယောက်ကိုသတင်းမေးတဲ့ကိစ္စဥပဒေနဲ့ညှိစွန်းတယ်ဆိုတဲ့ဖော်ပြချက်ဓာတ်ရိုက်တော်၎င်းတွဲဝိုက်ပြီးတော်၎င်းဘယ်ပုံမှမမှဖော်ပြထားတာမတွေ့ကြပါဘူးဒါပေမဲ့အရင်ခေတ်တုန်းကလိုပုံမှ3ခါဝေးအပိုက်73ပါအများပြည်သူတွင်ထိတ်လန့်ကြောက်ရွံ့မှုဖြစ်ပေါ်စေခြင်းဆိုတဲ့အချက်ကိုအသုံးပြုပြီးတရားရင်ဆိုင်စေမယ်အပြစ်ရှိမရှိတရားရုံးကပဲဆုံးဖြတ်ဆိုရင်တော့သတင်းသမားတွေအများကြီးနစ်နာကြမှာပါဘလို့ပဲဖြစ်ဖြစ်အခုကိုနေမျိုးလေးရဲ့ဖြစ်စဉ်မှာတော့ဥပဒေအရာရှိဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပါအဲ့ဒီပုံမှန်တွေနဲ့တရားစွဲဖို့မကိုက်ညီဘူးဆိုပြီးအကြံပေးခဲ့လို့ရဲတပ်ဖွဲ့ဘက်ကတရားစွဲတင်လို့မရဖြစ်သွားတာပါတကယ်လို့ဥပဒေအရာရှိကအဲ့ဒီလိုစွဲခွင့်ရှိတယ်လို့အကြံပေးလိုက်တဲ့အတိုင်းတရားသူကြီးကဥပဒေပါပြဋ္ဌာန်းချက်ကိုကြည့်ပြီးလက်မခံရင်လည်းတရားစွဲတဲ့အဆင့်ဖြစ်ပေါ်မှာမဟုတ်ပါဘူ
းအရင်ကအများပြည်သူကြားနာမည်ကြီးခဲ့တဲ့နိုင်လွတ်လုံဥပဒေနဲ့ပတ်သက်ရင်လည်းဥပဒေအရာရှိတွေမှားရွေးအကြံပေးကြလို့ပြည်သူအများစုယုံတင်တရားစွဲတာခံခဲ့ရဘူးပါတယ်တချို့ထောင်ဒဏ်ချမှတ်ခံကြရပါတယ်နောက်ပိုင်းပြည်တော်စုရှေ့နေချုပ်ကိုယ်တိုင်အဲ့ဒီဥပဒေဟာပြည်သူကိုတရားစွဲလို့ရတဲ့ဥပဒေမဟုတ်ဘူးအမားယွင်းတွေအကြံမပေးကြနဲ့ဆိုပြီးညွှန်ကြားလိုက်တော့မှနိုင်လွလုံနဲ့တရားစွဲနေကြတာတစ်စခန်းရပ်သွားပါတယ်အခုပြည်ထောင်စုဝန်ကြီးဌာနဘက်ကတော့သတင်းသမားတွေအနေနဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအေအဖွဲ့ကိုမေးမြန်းတင်ဆက်တာမလုပ်ရဲအောင်ကြောက်ရွံ့သွားအောင်အကြံဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့ဖမ်းဆီးတရားစွဲဖို့ကြိုးစားတာဖြစ်ပုံရပါတယ်တကယ်လို့ဥပဒေအရာရှိတွေကမှန်မှန်ကန်ကန်အကြံပေးရင်တရားသူကြီးတွေကလည်းဥပဒေနဲ့မညီတာကိုလက်မခံရင်ဒီလိုမျိုးသတင်းသမားတွေကိုအမှန်တိုင်းမဖော်ပြရဲအောင်ကြောက်ရွံ့သွားအောင်ပြည်ထောင်စုဝန်ကြီးဌာနရဲ့ဥပဒေကိုလိုရာဆွဲအသုံးချမှုအောင်မြင်နိုင်မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ
ါတယ်သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ view မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာတခြင်းတဲ့ပုဂ္ဂိုလ်လည်းနားဆင်ကြရမှာဖြစ်ပါရဲ့နော်အခုတော့အရင် view Facebook စာမျက်နှာပေါ်မှာလာပြောမှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်ရဲ့မှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားချင်ပါရဲ့စည်းစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခေတ်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးတုဒ္ဒရတွေလည်းအများကြီးရခဲ့ပါတယ်ဂျေဇုတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့အခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့တော်ရရှင်စည်းစွားဖြူဖြူကိုလည်း VOE ကအထူးဂျေဇုတင်ရှိပါတယ်ချင်းသူလေးဆိုတဲ့တော်ရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ live ဖန်လို့မရပါတဲ့ line ပြောင်းသွားတယ်ဆိုရင်တစ်စိတ်လောက်ဂျေဇုဖြူပြီးတော့ပြောပေးပါတဲ့ဟုတ်ကဲ့ပါကျမသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်စုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတက်ဆက်တဲ့ပဲဒီတခြားသောရရှင်တွေနဲ့ mail လာလို့ပြောနေတာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြီးညာပေးနေပါရ။နိုင်ငံတကာသတင်းတွေကြီးညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook account ပိုင်ရှင်ကထိုင်းကနေပြီးတော့နားဆင်တာပါ။ VOE မနေ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်လွှာနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် My Planner ဆိုတဲ့သောရရှင်ကတော့ VOE တိုင်းရဲ့လေလံအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်တိုင်းရဲ့လေလံအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်ဟုတ်ကဲ့ပါရှင် Messenger ကပဲမေးလာတာမလို့ Messenger ကနေတိုင်းရဲ့ဖြေချပေးထားပါတယ်အခုဒီသောရရှင်ပြောတဲ့တိုင်းရဲ့လေလံအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေရပါကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOE မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambi.voenews.com မှာတွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်နေညတိုင်းမှာပြန်ပြီးတင်ထားပေးပါရနော်သောရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြီးစုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်၊ရုပ်မြင်သံကြား1ချိန်တိုင်းရိုက်ထုတ်လွှင့်ပေးနေပါရရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါနားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လေအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်12နှစ်နောက်တစ်နှစ်အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေဆိုရင်ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားရကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျွန်တော်တို့ Facebook စာမျက်နှာ VOE မြန်မာ Facebook စာမျက်နှာကိုတွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျွန်တော်တို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်။ဒါနဲ့မှအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။2019နှစ်တင်မှာကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာဆုမွန်ကောင်းတောင်းလိုက်ပါရဲ့ခင်ဗျာဆိုပြီးတော့ရေးလာတဲ့အမြဲတမ်းနှစ်သက်ဆုတောင်းတွေပို့နေကြတာတကုံမျိုးတက်ကတော့ရှင်ဥလာထွန်းဖြစ်ပါသေ
း2018ခုနှစ်အတွင်း VOE ရဲ့တည်နေတဲ့သတင်းဆောင်ပါတုဒ္ဒဘောင်းဆောင်တက်ဆက်မှုတွေဟာအထူးတလည်ပြည့်စုံကောင်းမွန်လို့ကျင့်တဲ့အားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါအထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါတချိန်ကကဘာပေါ်မှာတခြားအာဏာရှင်တွေနီးတူပဲမြန်မာနိုင်ငံလဲICC နဲ့ရင်ဆိုင်ရမယ့်အဖြစ်ကျွန်တော်တို့တက်တန်းအတွင်းမှာမြင်တွေ့သွားရမယ်လို့ထင်ပါတယ်။ဒီလိုသိရတာဟာ VOE ရဲ့ပြည်စုံတဲ့သတင်းထဏာကြီးရဲ့ကျေးဇူးကြောင့်ပါ။သတင်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်။သိပ္ပံနဲ့နှီးပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးနှီးပညာတိုးတက်မှုကလည်းအမကန်းပါ။ဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေးဆောင်ကြံကြီးတွေကိုတွေ့ရှိတန်လောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာတ်ကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါ။ဘာဖြစ်ဖြစ်ကျင့်ရဆရာကောင်းပါလေ။မကျင့်တတ်တာကတော့ရက်ဆက်တဲ့ထောက်လန်းကြီးကိုအာဃာတမထားပါဘူး။ဘာမှမလုပ်ပါဘူးလို့ဖျားလောင်းလူလူဘာလူလူရှောက်ပြောတာကစိတ်ပျက်စရာပါ။ခုဘာသာကူထိုင်ရှိခိုးခြင်းတော့မှအများနဲ့ဆိုင်နေတဲ့သူကတောင်ပြောမြောက်ပြောလို့မရပါဘူး။ကျွန်တ ကျွန်တော်ကတော့တော်လီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုခုတည်းကနားနေတော့မှာပဲ။ဘာလဲဆိုတော့ခမားတို့ဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာ။ဗမာတွေရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှာဆိုတဲ့စကားပါ။ကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပေးရဲ့ကဗျာတွေးမိတိုင်းအယူနာပြီးအမျိုးသားဆဲကျင်တော့တဲ့လေးဆိုရဲစပါ
။ဟုတ်ကဲ့ပါ။တော်ရရှင်ဦးလာတော်ကတွင်းမိတိုင်းအယိုးနာတဲ့အမျိုးသားဆဲကျင်မှာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခံစားချက်နဲ့ကြေလာခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ရဲ့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီနေ့နေပြောပြပေးချင်ပါတယ်ရှင်။ Virus ဆိုတဲ့သောရရှင်ကတော့ American နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးသူရဲ့ကိုယ်ပိုင်ဉာဏ်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့လိုထင်နေရတာပါလဲ
။ American နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့ American ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့ American နိုင်ငံကအလူခွင့်ရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ VOA ရေ
မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်အောင်စုကဝေဖန်တာတွေပေါ်မှာတည်တော်ရခြင်းကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်တောရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူရဲ့အမြင်ကိုရေးလာတာပ
ါဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေတစ်ခါစာရေးပေါ်မှာပဲရှိမှာပါလာစားတာလက်ပေးတာရှင်းနေဦးမှာပါ NLD ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်စကားဘလောက်တုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မှတ်မှတ်လုပ်စေချင်ပါတယ်ခင်ဗျာ
ရေမဆေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူလူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါတယ်เนาะစာကတိတ်မပြည့်စုံမိမယ်လေသူရဲ့မြေစာပုံအမြင့်ဘလောက်ဆိုတာကြက်မက်လှုပ်ဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်ခုဆက်ပြီးတော့ရရှိနေတဲ့သူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်ဖွင့်လာတဲ့စာရီနောက်ပြီးတချို့တွေကလည်းခက်ညီညီလေးပြောလာကြတာပါအဲ့စာရီကိုဝင်မြပေးကြပါတယ်ပထမအဆုံး Tidy and Cam ဆိုတဲ့တော်ရရှိဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှိကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ခံရှားပါနေတဲ့အခြေအနေကိုဒီတော်ရရှိရဲ့စာမှာထည့်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တရားရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်ဆုံးသတ်ပေးချင်ပါတယ်။ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါရင်လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမှတ်တမ်းအစင်နဲ့ဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါ။လူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေကမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်။မီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်စ်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာပါ။ဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာမှန်မဗျာ။နိုးရာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကို့လိုက်လို့သလား၊ကွန်သလား၊ comment ပေးသလားကိုပြောချင်တာထင်ပါရဲ့နော်။ဆဲသလားဆိုတာပေါ့။ဥရန်ဆွဲဆိုတာဒါပါပဲအကုသိုလ်နဲ့နှိုးထလာတာလေလို့ရေးလာပါတယ်။ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပေးရိတ်တက်တွေကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွယ်လွယ်ကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါရဲ့နော်။တခြားနိုင်ငံတွေနဲ့တော့ကွာပါတယ်။ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြည့်ရလောက်အောင်မွေးရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကို့အတွက်ဘေးဖြစ်နိုင်နေဆိုတာအသေးချပါရှင့်။ဒီဘက်တော်ရရှင်နေရဲ့အစာရင်မှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။ဒေတောင်းလာရဲ့တော်ရရှင်နေအတွက်မြန်မာသတင်းလေးတို့တေးလက်ဆောင်ပေးဦးမှာဖြစ်ပါရင်နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေတာဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်ပြက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Torres ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာလို့စောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုမြန်မာသတင်းလေးတစ်ပုဒ်တေးလက်ဆောင်တောင်းထားတဲ့ Torres ရှင် Facebook ပေါ်ကနေပြီးတော့ Zoom News ဆိုတဲ့ Torres ရှင်တောင်းထားတဲ့သတင်းလေးထုတ်လွှင့်ပေးကြပါမယ်။ Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါမယ်။မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးမြေတားဒေလက်ဆာမြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင်။ Okay ထရင်တော်ဘောတည်ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးကိုဒီဒေတောင်းထားတဲ့သောရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြည့်ပါအောင်ရှင
်။အောင်မြင်ပါစေ၊ရာခသိန်းပျော်ရွှင်ပါစေ၊လူခသိန်းအကုန်
ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးတော့နားဆင်နိုင်သလိုမျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့တွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်းလင်းချက်မိကြပါစေရှင်
။နေရတကပူပွေလို Need a time ရှင်းနိုင်ကြည့်ပေးတည်နေတို့ရှိနာကလည်း
အခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဂျာမနီနိုင်ငံဘာလင်မြို့ကကမ္ဘာအနှံ့ကအင်တာ30ကူတွေစုဆောင်းထားတဲ့အမျိုးသမီးတစ်ယောက်အကြောင်းနဲ့ဖိလစ်ပိုင်နိုင်ငံက16နှစ်သားအရွယ်ကျောင်းသားလူငယ်တစ်ယောက်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရာမှာအသုံးဝင်တဲ့မျက်နှာအကာတွေကိုအင်က 3D ပရင်တာနဲ့ထုတ်ပေးနေတဲ့အကြောင်းဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူထွေတို့ကတင်ဆက်ထားပါတယ်။ဂျာမနီနိုင်ငံဘာလင်မြို့ကကဘာအနှံ့ကအင်တာ30ကူတွေစုဆောင်းထားတဲ့အမျိုးသမီးတယောက်အကြောင်းပြောပြပေးပါမယ်။ဂျူလီဂါဒက်စ်ကတော့1989ခုနှစ်ခေတ်ကအနုပညာလုပ်ငန်းတစ်ခုလုပ်ဖို့အတွက်တကဘာလုံးကအင်တာ30ကူအမျိုးမျိုးကိုစုဆောင်းခဲ့တာပါ။အခုဆိုရင်သူစုထားတဲ့အင်တာ30ကူတွေဟာဒီကတ်ယောဂအခြေအနေဆိုးကြီးရဲ့မှာအတုံးတဲ့နေတာပါ ကိုရိုနာဗိုင်းရပ်စ်ကရောဂါကြီးစတင်တဲ့အချိန်ကစလို့အနောက်နိုင်ငံတွေမှာအင်တာသုံးဆက်ကူတွေအဝယ်လိုက်လို့ပစ္စည်းတွေတောင်ရောင်းစရာမရှိအောင်ပြတ်တောက်ကုန်ပါတယ်။သူ့ရဲ့စူးစောင်းမှုတွေကို YouTube အင်တာနက်ဆာမျက်နှာပေါ်မှာဗီဒီယိုအဖြစ်တင်ပြတဲ့အခါမှာလဲစိတ်ဝင်စားတဲ့သူတွေအများကြီးရှိခဲ့ပါတယ်။နိုင်ငံအမျိုးမျိုးကထုတ်တဲ့အင်တာသုံးဆက်ကူတွေဟာသုံးတဲ့သူအကြိုက်ဖြစ်အောင်ပုံစံအမျိုးမျိုးအထူပါအမျိုးမျိုးနဲ့ထုတ်ထားတာလို့ Gaddes ကပြောပါတယ်။
နေကတိတော်စီလူဝီစီယနာတီနဲ့ဗက်တန်ဟူချ်မျိုးကထူးခြားတဲ့မူနီပွဲသူကြောင့်ဖြစ်ပြပါမယ်။အသက်90ပြည့်ကိုရီးယားစစ်ပြန်ကြီးနမ်မွန်သိန်းစီရဲ့မူနီပွဲကိုသူရဲ့မိသားစုတွေကအိရှိကိုကားဝင်နဲ့လာပြီးလက်ပြနှုတ်ဆက်ဆုတောင်းပေးကြတာပါ။သူကတော့အိရှိမှာထိုင်နေပြီးသူရဲ့မိမလေးဖြစ်သူကဒီလိုကားဝင်နဲ့စီတန်းလာနှုတ်ဆက်ကြတာကိုဗီဒီယိုရိုက်ပေးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေအားလုံးနေအိမ်တွေထဲမှာပဲနေနေရတဲ့အချိန်အတိအကျမဟုတ်တဲ့စီးပွားရေးလုပ်ငန်းတွေအလုံးပိတ်ထားတဲ့အချိန်မှာအခုလိုကားတွေနဲ့ခက်ခွက်ခွာအဝေးကနေမွေးနွေ့ပွဲလုပ်ပေးခဲ့ကြတာပ
ါဖိလစ်ပိုင်နိုင်ငံက16နှစ်သားအရွယ်ကျောင်းသားလူငယ်လေးတယောက်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရမှာအသုံးဝင်တဲ့မျက်နှာကာတွေကိုအိမ်ကနေ 3D ပရင်တာနဲ့ထုတ်ပေးနေပါတယ်မနီလာမြို့တော်မှာအသွားအလာတွေကန့်သတ်ထားပြီးနေအိမ်ကမထွက်ရပေမဲ့လည်းမာကက်စ်ချူဟာအားတဲ့အချိန်လေးကိုအသုံးချပြီးအခုလိုမျက်နှာအကာတွေထုတ်ပေးနေတာပါ 3D ပရင်တာလေးကို Christmas လက်ဆောင်အဖြစ်ရထားတာဖြစ်ပြီး online ကရတဲ့ open source အားလုံးသုံးခွင့်ရတဲ့ဒီဇိုင်းကိုအခြေခံပြီးမျက်နှာအကာတွေထုတ်ပေးနေတာပါဒါပေမဲ့လည်းသူထုတ်တဲ့ဒီဇိုင်းကိုအနည်းငယ်ပြုပြင်ထားပြီး online ကဒီဇိုင်းထက်မြန်မြန်ထုတ်နိုင်တယ်လို့အကုန်ကြလဲတတ်တာတယ်လို့ချူးကပြောပါတယ
်သဘောဆရာကစူဂျီကိုနာဖရက်ကြောင့်ကြာစီရှိခဲ့တဲ့ဥရောပနယ်စပ်ပြည်စိတ်ကိုလူတွေခွဲခွာရတဲ့အကြောင်းကိုလည်းပြောပြချင်ပါသေးတယ်။ဂျာမနီနဲ့ဆွစ်ဇာလန်နယ်စပ်ကကွန်စတန့်စ်နဲ့ကော့စလင်ဂန်နယ်ကြားနေရာမှာအရင်ကဆိုရင်မျက်ခင်းစိမ့်လေးတွေပဲခြားတာပါ။အခုဆိုရင်တော့အသွားလာကတ်တက်မှုတွေကြောင့်အဲ့ဒီနေရာမှာတန်စကားတိုင်းကြီးခြားထားပါသေးတယ်။နိုင်ငံချင်းသာမကဆွေမျိုးသားချင်းမိတ်ဆွေတွေနဲ့ခွဲခြားခံလိုက်ရတာပါ။ဂျာမနီနိုင်ငံသူမာယာဘူလစ်နဲ့ဆွေဒင်နိုင်ငံသားကျင်းပြေဝေါ်တာဆိုရင်လေအင်တာနက်အွန်လိုင်းကတွေ့ဆုံပြီးစကားပြောလို့ရပါမယ်လို့လူချင်းတွေ့ချင်းကြတာကြောင့်နှစ်နာရီလောက်အချိန်ကုန်ခံကောင်းမောင်းပြီးနေဆက်ချန်စီနေရာမှာလာတွေ့ကြပါတယ
်တင်းငွေနေညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်ကြရတာဖြစ်ပါတယ်အခုအစားပြီးတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခရီးယားဘာသာဝင်တွေရဲ့အထွတ်မြတ်ထားရာနေ့တစ်နေ့ဖြစ်တဲ့ Easter ပွဲတော်ဝတ်ပြုဆုတောင်းပွဲခန္ဓာကိုကက်သလစ်သာသနာပိုင်ပိုပ်ဟမ်မင်းကြီး Francis ဦးဆောင်ပြီး Vatican မြို့ကစိန့်ပီတာဘုရားကျောင်းမှာဒီကနေ့ကျင်းပခဲ့ပြီးတော့ကမ္ဘာတော်မှာရှိတဲ့သူတွေအတွက်ပိုပ်ဟမ်မင်းကြီးကဆုတောင်းပေးခဲ့ပါတယ်ဒီကနေ့မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရလို့တည်ဆုံးခဲ့တဲ့သူတွေနေမကောင်းဖြစ်ခဲ့တဲ့သူတွေနဲ့မိသားစုတွေဝင်နေပါဝင်ကိုချစ်ခင်တဲ့သူတွေကိုဆုံးရှုံးလိုက်တဲ့သူတွေအတွက်ဆုတောင်းမေတ္တာပို့သနေပါတယ်ဆိုပြီးပိုဟမ်မင်းကြီး Francis ကပြောပါတယ်ပုံမှန်အားဖြင့်တော့စိန့်ပီတာယဉ်မြေမှာကျင်းပတဲ့ Easter ပွဲတော်ဝတ်ပြုဆုတောင်းပွဲအခမ်းအနားကိုကမ္ဘာတော်ကခရစ်ယာန်ဘာသာဝင်တွေတိတ်နဲ့ချီတက်ရောက်ခဲ့တာဖြစ်ပေမဲ့ဒီနေ့မှာတော့ကမ္ဘာတော်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဒီဝတ်ပြုဆုတောင်းပွဲအခမ်းအနားကိုလူလူတွေတက်ရောက်ခွင့်မပေးဘဲဝတ်ပြုဆုတောင်းပွဲကိုလည်းဖျားကြောင်းအတွင်းမှာပဲကျင်းပခဲ့တာဖြစ်ပါတယ်ကမ္ဘာ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းရေတွက်ဟာအခုဆိုရင်တသန်း9သိန်းကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းဟာ3သိန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုဆိုရင်သေဆုံးသူရေတွက်ဟာ1000ကျော်ရှိသွားခဲ့ဖြစ်ပါတယ်။ဒါကြောင့်အမေရိကန်ဟာအီတလီနိုင်ငံကိုကျော်လွန်ပြီးတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူသေဆုံးမှုအများဆုံးနိုင်ငံဖြစ်လာပါတယ်။မနက်ကမှကိုဗစ်ရောဂါကူးစက်ခံသူတရက်ထဲမှာအများဆုံးအဖြစ်လူနာအသစ်9ဦးကိုတနင်္ဂနွေနေ့အစောပိုင်းမှာအတည်ပြုလိုက်ပါတယ်။တနင်္ဂနွေနေ့စောပိုင်းအထိကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရဆိုရင်တည်ဆုံးသူ3ဦးပါဝင်ရောဂါကူးစက်ခံသူ38ဦးထိရှိသွားခဲ့ဖြစ်ပါတယ်။ VOE ရဲ့တနင်္ဂနွေနေ့ညပိုင်းဟိမဘာသာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.